်ချီပြီးတော့ခိုလုံနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ညာဒုက္ခသည်စခန်းတွေတဲ့ကိုဗစ် -19 ကပ္ပကံရောဂါကူးစက်ပြန့်နှံ့လာမှာကိုဒုက္ခသည်တွေရောကုလသမဂ္ဂပါဝင်နိုင်ငံတကာကူညီပေးရေးအဖွဲ့တွေကစိုးရိမ်မှုတွေမြင့်တက်လာနေတဲ့အကြောင်းတင်ပြပေးကြပါတယ်ရခိုင်ပြည်နယ်ကနေထွက်ပြေးတိမ်းရှောင်သွားကြတဲ့တိမ်းချီတဲ့ရိုဟင်ညာမွတ်စလင်တွေခိုလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ကြုံရမယ်ဆိုရင်အန္တရာယ်ကြီးမားတာကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR စတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဒုက္ခသည်ဆိုင်ရာကူညီပေးနေတဲ့နိုင်ငံတကာ NGO အဖွဲ့တွေကကျန်းမာရေးပညာပေးလုပ်ငန်းတွေကိုတိုးမြင့်ဆောင်ရွက်နေပါတယ်လို့ဒုက္ခသည်တွေကပြောပါတယ်အခုချိန်ထိကတော့ရိုဟင်ညာဒုက္ခသည်စခန်းတွေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိသူအဖြစ်အတည်ပြုထားသူမရှိသေးပေမဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေကြာကက်ရောဂါဖြစ်မှစိုးရိမ်နေကြပါတယ်အထူးသဖြင့်ကတော့ကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုတွေနဲ့လူမမဲကလေးငယ်တွေအတွက်စိုးရိမ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ညာဒုက္ခသည်ဥယီစလန်ကပြောပါတယ
်ဘူလော်လစ်တွေကကိုဗစ် -19 ရောဂါအကြောင်းကိုလူတွေကအတူကိုယူဆိုင်စောင့်ကြည့်နေပါတယ်ခင်ဗျာဒီရောဂါတွေကိုယ်ဆက်မလာအောင်အဒီကသူတို့ကအယုံဆိုင်နေထိုင်ကြပါလေခင်ဗျာကျွန်တော်တို့ကဂျူတင်ပြီးတော့တောင်းဆိုရင်ဒါကတော့နိုင်ငံတကာအဖွဲ့အစည်းနဲ့အဘာချက်မာရေးအဖွဲ့ WHO ကိုဂျူတင်တာခွေတဲ့အနေနဲ့ဒီမှာဒီကားတဲ့လောကရဲ့စခန်းမှာချက်မာရေးဝန်ထမ်းများနဲ့ဆေးဝါးပစ္စည်းတော့ချက်မာရေးပိုင်းဆိုင်ရာတောင်းဆိုကိရိယာတွေကိုဂျူတင်တာရှိဖို့အတွက်ကျွန်တော်တို့ကအဒီကတောင်းဆိုနေတာပါအခေတို့ဒီဒုက္ခသည်စခန်းတွေမှာပြပေါ်လာနေစီဒေတီနိုင်ဖို့လမ်းကြောင်းမရှိသလိုဖြစ်သွားမှာကိုအတိုးဆွညီနေပါတယ်ခင်ဗျာတကြီးရုံးနဲ့နောက်ကိုဝင်ဆောင်မိခင်တွေကဒီအဲဒီမှာရှိနေကြတယ်ကုလသမဂ္ဂအဖွဲ့အစည်းကနေဖွင့်လှစ်ကြတယ်စေရင်စခန်းတွေကိုသူတို့ကအရှင်တိုင်းမှာတွားရောက်ပြသနေတာကိုတွေ့ရပါတယ်ခင်ဗျာ
လက်တလောမှာတော့ဒုက္ခသည်စခန်းတွေထဲမှာဘာသာရေးဝိပုစုတောင်းပွဲတွေအပါအဝင်လူစုလူဝေးတွေကိုတားမြစ်ထားပြီးဘာသာရေးကြောင်းနေတဲ့စာတင်ကြောင်းတွေကိုလည်းပိတ်ထားပါတယ်လက်မကြခဏဆေးဖို့အပါအဝင်တကူရေးတန်ရှင်းရေးအလေးထားကြဖို့နာမကျန်းဖြစ်လာရင်အမြန်ဆုံးဆေးရုံဆေးပေးကန်တွေကိုအကြောင်းကြားဖို့ညွှန်ကြားထားတယ်လို့လည်းဥယီစလန်ကပြောပါတယ
်ဘင်္ဂလားဒေ့ရှ်အစိုးရကနောက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကနေကျန်းမာရေးအတူပညာပေးအစီအစဉ်နဲ့လူတွေဒီကလိုင်းနာဆောင်ရဖို့အတွက်မာကြတာအတိုင်းဒုက္ခသည်များကလည်းလိုင်းနာဆောင်ရနေပါလိမ့်ခင်ဗျာဒုက္ခသည်စကားအတိအတိုင်းမှာလုံးနေကြပါလိမ့်ခင်ဗျာလူတွေကလူစုလူဝေးမလုပ်ကြဘူးနောက်စာတင်ကြောင်းတွေအကုန်လုံးဖိတ်ကြရတယ်နောက်ဈေးဆိုင်တွေလည်းအကုန်လုံးဖိတ်ကြပါတယ်လက်ကိုဆက်ချနဲ့စင်ကြောင်းဆိတ်ကြဖို့ညွှန်ကြားတာပါတယ်နောက်မြန်မာကိုခေါ်အားကောင်းဖို့တော်လကောင်းနာမတ်တက်စီဘောတော့ကောင်အဲ့လိုညွှန်ကြားတာပါလေခင်ဗျာကျွန်တော်တို့ဒီလိုဒုက္ခသည်ဘဝမှာကြာရှည်မနေရအောင်အများဆုံးဆုံရဖို့ဘဝအတွက်ကျွန်တော်တို့ကအလျောက်နဲ့တောင်းဆိုခြင်းပါလေခင်ဗျာ
ဒုက္ခသည်တွေအနေနဲ့နေရရင်ကိုပဲအများဆုံးပြန်ခြင်းတယ်လို့ပြောပါတယ်ဒါပေမဲ့လည်းလက်တလောမှာတော့နေရရင်ပြန်နိုင်မှုအလားအလာတွေကလည်းတိတ်မကောင်းလှပါဘူးရခိုင်ပြည်နယ်ကလက်တလောအခြေအနေနဲ့ပတ်သက်လို့ကမန်မျိုးသားတိုးတက်ရေးပါတီရဲ့ဒုဥက္ကဋ္ဌဦးတည်ဝေကအခုလိုပြောပြပါတယ်
ဟုတ်ကဲ့လုံးလုံးပဲအနေထားမှာတော့ရခိုင်ပြည်နယ်မှာကစစ်ပွဲတွေလည်းဖြစ်နေတဲ့ကာလတစ်ခုဖြစ်နေတယ်။နောက်တစ်ခါသက္ကသိုလ်လုံးရဆိုင်နေရတဲ့ဒီ COVID-19 ဒီရောဂါတပ်ပြီးနဲ့လည်းတုံ့ပြန်နေရတဲ့အခြေအနေမျိုးမှာတော့လာဖို့အနေထားကိုဘယ်လိုစဉ်းစားနေကြလဲ။နောက်ရခိုင်ပြည်နယ်မှာကျွန်တော်တို့ဆေးပိဒုက္ခတွေကလည်းရင်ဆိုင်နေရတဲ့ပြဿနာတွေကလည်းအများကြီးကျွန်တော်တို့ရခိုင်မှာလည်းဒီလိုတိုင်းတာနဲ့ကျွန်တော်တို့ဒီညွှန်ပြထားတာတွေရှိပါတယ်။နောက်တစ်ခုကကျွန်တော်တို့လောလောဆယ်ဒီတရနေ့ကနေစကူအထိကိုလည်းဒီအိမ်မှာပဲနေကြဖို့ပေါ့နော်ဒီ COVID-19 ကိုကိုတင်ကောက်တာရှိဖို့ free download တဲ့ဘောပေါ့ဦးတယောက်စင်တာဝင်ပြီးတော့ကိုယ့်အိမ်မှာပဲကိုနေကြဖို့ဆိုပြီးတော့ညွှန်ကြားထားတာတွေရှိပါတယ
်ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ဒီဒုက္ခသည်တွေပြန်လာရေးစီစဉ်နေပေမဲ့လည်းအခုလိုမျိုးလူသိမ်းနဲ့ချီပြီးနေထိုင်တဲ့ရိုဟင်ညာဒုက္ခသည်တွေတဲ့ဖြစ်ပွားလာမဲ့ကမ္ဘာကံရောဂါအန္တရာယ်ကိုကုလပါဝင်နိုင်ငံတကာအဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့တွေဘက်ကစိုးရိမ်တကြီးဖြစ်နေကြတာပါကျွန်မစုမုံကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်